အာနာမသိမ့်မီကလူထုရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အလို့သဘောထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုအဆိုပြုမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောတာကိုကိုးကားပြီးကွာလာလမ်ပူအခြေစိုက်မလေးမေးလ်သတင်းစာမှာဖော်ပြချက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF နဲ့အဖွဲ့ခွဲတွေကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့တွေအဖြစ်ကြီးညာထားတာကြောင့်မလေးရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့မှတ်ချက်နဲ့အဆိုပြုချက်ဟာမြန်မာနိုင်ငံတွင်းအကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုကိုအပြည့်အရောက်နိုင်ကြောင်းပြောဆိုသုံးနှုန်းကန့်ကွက်တာဖြစ်ပါတယ်။မေလ9ရက်နေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးရှိပြီး NUG နဲ့ဆက်ဆံလုပ်ကိုင်ရေးဟာမလေးရှားကတင်သွင်းမဲ့အဆိုပြုချက်၃ခုထဲကတစ်ခုဖြစ်ပါတယ်။ဒုတိယအဆိုပြုချက်ကတော့မြန်မာနိုင်ငံတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုနှစ်ဆတိုးပေးဖို့ဖြစ်ပြီးတတိယအဆိုပြုချက်ကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့အနေအထားနဲ့လုပ်ငန်းတွေပုံမှန်ခိုင်မာအောင်နည်းလမ်းများရှာဖို့ရေးပဲဖြစ်ပါတယ်။